မာနိုင်ငံထဲမှာကလေးလုံသားယောပါရေးအတွက် ILO အပြည့်အစုံအလုံသမားအဖွဲ့ချုပ်ကဆောင်ရွက်နေတဲ့စီစဉ်တွေအပေါ်မှာအမေရိကန်အလုံသမားရေးဝန်ကြီးဌာနကနေပြီးတော့ဒေါ်လာ5သန်းအကူအညီထောက်ပံ့ပေးသွားမယ်ဆိုပြီးတော့အမေရိကန်အလုံသမားရေးဝန်ကြီး Thomas E. Burris ကကြေညာချက်ထုတ်ပါတယ်မြန်မာနိုင်ငံထဲမှာကလေးလုံသားယောကျလာရေးနဲ့မြန်မာအစိုးရအနေနဲ့ဒီအလုံသမားရေးရာကိစ္စတွေမှာနိုင်ငံတကာစံနှုန်းစံထားတွေကိုလေးစားလိုက်နာလာစေရေး ILO ရဲ့အစီအစဉ်တွေကိုအကောင့်ထဲဖို့ဖို့အတွက်ဒေါ်လာ5သန်းထောက်ပံ့တာဖြစ်တယ်လို့ဖော်ပြပါတယ်ပြဿနာရဲ့သဘောတဘွားကိုကြည်ပြပြသိရှိနားလည်လာနိုင်ပြီးတော့ကလေးငယ်တွေကိုပို့ပြီးအကာအကွယ်ပေးနိုင်အောင်ဖြစ်တယ်လို့နိုင်ငံတကာရေးရာဒုတိယလက်ထောက်အလုံသမားရေးဝန်ကြီးကာရိုပီယာကပြောပါတယ်အခုညီပေးတဲ့အစီအစဉ်တွေထဲမှာတော့ဒီမြန်မာနိုင်ငံကကလေးလူသားတွေကိုအသေးချာပြုစုသုတေသနလုပ်ဖို့နောက်ကလေးလူသားရောကြရေးဆိုင်ရာဒီနိုင်ငံအဆင့်နဲ့ဒေသအဆင့်အဖွဲ့အစည်းတွေဆောင်ရွက်ချက်တွေကိုစွမ်းရည်ကိုမြင့်တင်ပေးဖို့နောက်ကလေးငယ်တွေအပေါ်မှာလိုအားအရအမြတ်ထုတ်တာတွေကိုဟန်တားနိုင်ဖို့နဲ့ကလေးလူသားကိစ္စဒီတိုင်းပြည်ထဲမှာကြည်ပြပြသိလာအောင်ဆောင်ရွက်ဖို့ဆိုတာတွေပါပါတယ်ဒီမြန်မာနိုင်ငံဒဲမှာဆိုလို့ရှိရင်ဒီကလေးလုတ်သားကလေးဆက်သားနဲ့အတင်းအဓမ္မအလုပ်ပြီးခိုင်းစေမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရင်ခံရတဲ့နိုင်ငံဖြစ်နေတာပါ ILO ရဲ့ဒီအစီအစဉ်တွေကိုတော့ဒေသအဆင့်နိုင်ငံအဆင့်အစိုးရအဖွဲ့အစည်းတွေနောက်ဝန်ကြီးဌာနတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါ့အပြင်အခြားလူသမားအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းလက်တွဲဆောင်ရွက်သွားဖို့ရှိတယ်လို့အမေရိကန်လူသမားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။